အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့5နှစ်ကနေ9နှစ်အတွင်းမြန်မာနိုင်ငံကနေတရားမဝင်လာရောက်နေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးပြီးနေရပ်ပြန်ပို့နိုင်ဖို့အတွက်ဗဟိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပြည်ထောင်စုဝန်ကြီးရာဂျစ်မက်ဟရီရှိဦးဆောင်တဲ့တနင်္လာနေ့ကလုပ်တဲ့အစည်းအဝေးမှာအိန္ဒိယမှာရှိနေနိုင်တဲ့တရားမဝင်ရိုဟင်ဂျာတွေကိုစီးရင်ပြုစုပြီးသူတို့ကိုထိန်းသိမ်းဖမ်းဆီးရင်းနဲ့နေရပ်ပြန်ပို့ရေးလို့ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။အိန္ဒိယနိုင်ငံထဲမှာခံမှန်းကြီးရိုဟင်ဂျာ4000လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတို့ရဲ့အပြောအကိုကိုးကားပြီးအိန္ဒိယတို့သတင်းစာတွေမှာဖော်ပြပါတယ်။ဂျမူးဒေသတစ်ခုတည်းမှာတင်ရိုဟင်ဂျာ5000လောက်ရှိနေပြီးအတိအကျစီးရင်ကောက်ယူရင်1000ကျော်အထိရှိနိုင်တယ်လို့ပြည်ထောင်စုဌာနကခန့်မှန်းပါတယ်။ရိုဟင်ဂျာတွေဟာအိန္ဒိယနိုင်ငံတဲကိုချင်းပြည်နယ်ဘက်ကရောရောက်ရှိလာကြတယ်လို့ရေလမ်းအပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကပါဝင်ရောက်လာကြတယ်လို့ဆိုပါတယ်။ပြည်သူ့မကဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကအိန္ဒိယနိုင်ငံတည်းရိုဟင်ဂျာ14000လောက်ကိုဒုက္ခသည်အဖြစ်အသိအမှတ်ပြုထားပါတယ်။အိန္ဒိယအစိုးရကတော့ UNHCR ရဲ့အရေးအတွက်ကိုလက်မခံပါဘူး။ဒီလူတွေဟာနိုင်ငံတည်းကိုတရားမဝင်ဝင်ရောက်သူတွေဖြစ်တယ်လို့လက်ခံထားပြီးသူတို့ကိုဥပဒေချိုးဖောက်တဲ့နိုင်ငံသားတွေကိုအရေးယူတဲ့ပုံမှန်တွေနဲ့ဖမ်းဆီးပြီးနေရပ်ပြန်ပို့ဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရကရိုဟင်ဂျာဆိုတာကိုလက်မခံတဲ့အတွက်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်ပို့မဲ့ကိစ္စဟာခက်ခဲလိမ့်မယ်လို့အိန္ဒိယတာဝန်ရှိသူတဦးကပြောပါတယ်။